Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ထောင်လိုင်းဌာနညွှန်ကြားရေးမှူးချုပ်ယုံကထိတန်းကောင်းဆောင်တော်ဦးမကြခင်မှာယာရုကအနားယူကြတော့မှာပါ။အမေရိကန်မှာဖန်ခါရတဲ့ရွှေပြောင်းလို့တမ900နီးပါးကထက်ဝက်နီးပါးကိုပြန်လုပေးလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကိုအထောက်အထားမှတ်ပုံတင်လုပေးနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့မြန်မာနိုင်ငံတဝက်မှာမိုးများရေကြီးပြီးတော့မြေပြိုကျမှုတွေဖြစ်ပါတယ်မွန်ပြည်နယ်ဘက်မှာဆိုရင်တော့လူသေဆုံးတဲ့အထိဖြစ်ရပါတယ်လို့ဆိုပြီးတော့ဒီသက်ဆိုင်တဲ့ဒေသခံကပြောပြပါတယ
်အဆုံးအပတိုက်က DV16 ဦးပေါ့ကြားရှိမှရှိဖြစ်သွားတယ် DV16 ဦးတရံရတာတော့28ဦးရှိဦးပေါ့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီရဲ့အစီရင်ခံစာပြည်ထောင်စုလွှတ်တော်မှဒီကနေ့မဲခွဲပြီးတော့အတည်ပြုလိုက်ပြီးဖြစ်ပါတယ်။တရားရုံးကိုအမှုရင်ဆိုင်မှုမလာဘဲထွက်ပြေးတင်းရှောင်နေတဲ့ဥဝီရသူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝရမ်းကပ်ဖို့တရားရုံးကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းလူသမားတွေရဲ့မိသားစုဝင်ကလင်းငယ်တွေကိုတော့ထိုင်းကျန်းမာရေးဌာနကပိုလီယိုကာကွယ်ဆေးတိုက်ကြွေးပါတယ်။ဒီလိုမျိုးသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးကတော့တောက်ကြညာချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့ထောင်လိုင်းဌာနအတွင်းကတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကထုတ်ပြနေပါတယ်အမျိုးသားထောင်လိုင်းရေးဌာနညွှန်ကြားရေးမှူးချုပ်ယုံရဲ့လက်ထောက်အကြီးအကဲဆူဂေါ်ဒွန်ကယာရုကနှုတ်ထဆာတင်သွင်းတာကိုသမ္မတထရမ့်ကကြားသာပတင်းနေမှာလက်ခံလိုက်ပါတယ်တဟာအမျိုးသားထောက်လိုင်းရေးဌာနညွှန်ကြားရေးမှူးချုပ်ယုံရဲ့အကြီးအကဲဒန်ကုတ်စ်ယာရုကနှုတ်ထွက်ဖို့သတင်းနှစ်ပတ်အလိုမှာလက်ထောက်အကြီးအကဲကပါနှုတ်ထွက်စာတင်လိုက်တာဖြစ်ပါတယ်။ဆူကော်ရွန်ရဲ့နှုတ်ထွက်စာကိုလက်ခံပြီးတနားရီမပြည့်ခင်မှာပဲအငင်းစားရေတပ်ဗိုလ်ချုပ်ကြီးလက်ဖြစ်လက်ရှိမှာအမျိုးသားအကြမ်းဖက်မှုတပ်ဖြတ်ရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ဂျိုးဆက်မက်ဂွိုင်ယာကိုအမျိုးသားထောက်လိုင်းရေးဌာနညွှန်ကြားရေးမှူးချုပ်ယုံယာယီညွှန်ကြားရေးမှူးအဖြစ်ခန့်အပ်လိုက်ကြောင်းသမ္မတထရမ့်ကတစ်တော်လူမှုကွန်ရက်ကတင်ပြခဲ့ပါတယ်။ဂျိုးဆက်မက်ဂွိုင်ယာဟာလက်ရှိညွှန်ကြားရေးမှူးဒန်ကုတ်စ်အနားယူတဲ့အခုလ15ရက်နေ့မှာပဲသူ့တာဝန်တွေကိုစတင်ထမ်းဆောင်မှာပါဒန်ကုတ်စ်ရဲ့နေရာမှာယာယီညွှန်ကြားရေးမှူးတူခန့်သွားမယ်လို့သမ္မတထရမ့်မကြသေးခင်ကပဲ Twitter လူမှုကွန်ရက်ကနေရေးသားလိုက်တာကြောင့်ထားလိုက်ရင်အတိုင်းဝိုင်းမှာနှစ်ပေါင်း30လောက်တာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်ပုဂ္ဂိုလ်တူဖြစ်သူဆူဂေါ်ဒွန်ကိုလည်းအလောက်ကထုတ်တော့မယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ
်အမေရိကန်ပြည်ထောင်စု Mississippi နယ်ကအစအစစီတဘူးစက်ရုံတွေမှာလုတ်ခိုင်နေတဲ့တရားဝင်အထောက်အထားမရှိတဲ့ရွှေပြောင်းဝင်ရောက်သူ680ကိုအမေရိကန်ရဲနဲ့လူမှုကြီးကြပ်ရေးအိုက်စတာဝန်ရှိသူတွေဗိုလ်ထုတ်နေကဖမ်းဆီးပြီးနောက်တရက်မှာပဲသူတို့တွေကတဝက်လောက်ကိုလူသားချင်းစာနာထောက်ထားပြီးပြန်လွတ်ပေးလိုက်ပါတယ်ပြန်လွတ်လာသူတချို့ကတော့လူမှုကြီးကြပ်ရေးတရားရုံးမှာလာရောက်ထွက်ဆိုကြရမှာပါဖမ်းခံခဲ့ကြရတဲ့ရွှေပြောင်းသူအလုံးဟာလက်တင်အမေရိကနိုင်ငံတွေကလာရောက်သူတွေဖြစ်ကြပါတယ်တခြားအရှိပြောင်းဝင်ရောက်သူတွေကိုတော့လူအီဇီယာနာနဲ့မစ္စစ်ပီပီနယ်ကထိန်းသိမ်းစခန်းတွေကိုရွှေ့ပြောင်းထားတယ်လို့အိုက်စတာဝန်ရှိသူတွေကပြောပါတယ်။တရားရုံးကြားနာရက်ကိုစောင့်ဆိုင်းနေကြတဲ့တချို့ရွှေ့ပြောင်းဝင်ရောက်သူတွေကိုတော့သူတို့ရဲ့သွားလာမှုကိုရဲကစောင့်ကြည့်လို့ရတဲ့ခြေချင်းတွေတက်ဆင်ထားပါတယ်။ကုမ္ပဏီ၅ခုကပိုင်ဆိုင်တဲ့မြို့6မြို့ကကြက်သားစီတဘူးစက်ရုံကိုရဲနဲ့လူမှုကြီးကြပ်ရေးကဝန်ပြီးစီးနင်းခဲ့တာဖြစ်ပါတယ်။ဘော်ဒူနေကဝင်ရောက်စီးနင်းဖမ်းဆီးခဲ့တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီကုမ္ပဏီတစ်ခုကမှမှတ်ချက်ပေးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
။အမေရိကန်ထက်လွတ်တော်အမတ်ဒီအနေနဲ့တနက်ကင်ဆောင်ဝင်ထိန်းချုပ်ရေးနဲ့ဆိုင်တဲ့ဥပဒေမူကြမ်းကိုအတည်ပြုနိုင်ရေးနေရာဒီလွတ်တော်ရနာချိန်ကနေပြန်လာပြီးမဲပေးကြဖို့နိုင်ငံတော်ဝန်ကမြို့တော်ဝန်နေရာကတောင်းဆိုလိုက်ကြပါတယ်။ Texas နဲ့ Ohio ပြည်နယ်တွေမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတွေကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ32ဦးသေဆုံးပြီးတဲ့နောက်မှာမြို့တော်ဝန်တွေကအခုလိုတောင်းဆိုလိုက်ကြပါအောက်လွတ်တော်ကဖေဖော်ဝါရီလမှာအတည်ပြုပေးပြီးဖြစ်တဲ့ဒီဥပဒေမူကြမ်းကိုအထက်လွတ်တော်အနေနဲ့လည်းအမြန်ဆုံးအတည်ပြုပေးဖို့ Republican လူများစုခေါင်းဆောင် Mitch McConnell နဲ့ Democrat ခေါင်းဆောင် Chuck Schumer တို့နှစ်ဦးကိုမြို့ပေါင်း214မြို့ကမြို့တော်ဝန်တွေပါဝင်တဲ့အဖွဲ့ကတောင်းဆိုလိုက်တာပါဒီဥပဒေမူကြမ်းအရတနက်ဝယ်လိုသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးရမှာဖြစ်တဲ့အပြင်ဝယ်မဲ့သူရဲ့ကိုယ်ရေးရာဇဝင်မှာမတင်ကားစရာအကြောင်းအရာတွေ့ရှိခဲ့ရင်စောင့်ဆိုင်းရမယ့်ရက်ကိုအရင်9ရက်တတ်မှတ်ထားရာက10ရက်အထိတက်တန်းတိုးဖို့အဆိုပြုထားပါတယ် ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကဒီဥပဒေမူကြမ်းကိုအတည်ပြုဖို့တောင်းဆိုခဲ့ပေမဲ့လူမျိုးစုခေါင်းဆောင်မစ်ချ်မက်ကွန်နဲကဒီမူကြမ်းကိုမနစ်သက်တဲ့အတွက်အတည်ပြုဖို့ညှင်းဆိုနေပါလေ
။ဆိုမာလီနိုင်ငံမှာမကြာသေးခင်ကမိုဂါဒီရှုမြို့တော်ဝန်ကြီးဆုံးတဲ့အထိဖြစ်သွားခဲ့တဲ့ဘုံခွဲတိုက်ခိုက်ခဲ့သူဟာအမျိုးသမီးအသေးခံဘုံခွဲသူဖြစ်တယ်လို့ဆိုမာလီဆိုရကပြောလိုက်ပါတယ်။အဲဒီအမျိုးသမီးဟာပတန်ဆန်းသူအမျိုးသမီးတူဖြစ်ပြီးတော့နောက်ထပ်အမျိုးသမီးတူကကူညီပေးခဲ့တာဖြစ်ပါတယ်။အဲ့ဒီမျိုးသမီးနှစ်ဦးလုံးဟာမိုဂါရီရှူးမျိုးအစိုးရအတွက်အလုပ်လုပ်ပေးနေတဲ့သူတွေဖြစ်ကြောင်းဒါပေမဲ့သူတို့ရဲ့နောက်ကြောင်းရာဇဝင်ကိုတရားစစ်ဆေးခြင်းမရှိဘဲခန့်ထားတာဖြစ်တယ်လို့ဆိုမာလီအစိုးရကဒီကနေ့ထုတ်ပြန်တဲ့ထင်ညာချက်မှာပြောထားပါဗျ။အဲ့ဒီမျိုးသမီးနှစ်ယောက်ဟာအကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နေရာတွေကိုခီးသွားဖို့အတွက်တလာတွင်းမှာအလုပ်ကနေခွင့်နေဇက်တိုက်ယူခဲ့ကြတာဖြစ်ပါတယ်။ဇူလိုင်လ24ရက်နေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အယ်ရှဘတ်အဖွဲ့ကပြောပါဗျ။ဒီတိုက်ခိုက်မှုကြောင့်မိုဂါဒီရှူးမျိုးတော်ဝန်အဗ်ဒူရာမန်အိုမာအော့စမန်နဲ့သူ့ရဲ့မြို့တော်အုပ်ချုပ်ရေးအဖွဲ့ကတခြားတာဝန်ရှိသူတွေပါဝင်လူ၈ယောက်ထိဆုံးခဲ့ပါတယ်။မိုဂါဒီရှုမြို့တော်ဝန်ကတော့ဒီတိုက်ခိုက်မှုတွင်မှရခဲ့တဲ့ဒဏ်ရာတွေကြောင့်ဩဂတ်စ်လ၁ရက်နေ့ကခါတာနိုင်ငံမှာထိဆုံးသွားခဲ့ပါတယ်။ BOE ဆိုမာလီဌာနရဲ့စုံစမ်းမှုအရတော့ဒီမျိုးသမီးနှစ်ယောက်စလုံးဟာဒေသနာအစိုးရအဖွဲ့မှအလုပ်လုပ်နိုင်ဖို့အတွက်နာမည်လွှဲပြီးတော့ပေးခဲ့ကြတာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းမီတာ190 kHz 1905များနဲ့ပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တန်ခါနေပြီးတော့တောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတို့ရုံတို့ရဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အောက်မှာမြန်မာနိုင်ငံဘက်ကဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ရိုဟင်ညာဒုက္ခသည်9သိန်းကျော်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့အထိအထောက်အထားမပုံတင်နေထုတ်ပေးပြီးသွားပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဒီကနေ့သတင်းထုတ်ပြန်ပါတယ်။အဲ့ဒီထက်ကဒုက္ခသည်အများစုဟာသူတို့ဘဝမှာပထမဆုံးအကြိမ်အထောက်အထားကပ်ပြားရကြတာလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ UNICEF တို့ပူးပေါင်းပြီးကိုယ်ရေးအချက်လက်တွေကိုအတုလုပ်လို့မရနိုင်တဲ့ကပ်ပြားတွေကိုအသက်12နှစ်အထက်ရှိတဲ့သူတွေကိုထုတ်ပေးခဲ့တာဖြစ်ပါတယ်။ဘက်ဆုံစုံစမ်းစစ်ဆေးပြီးလုပ်ပေးတဲ့ဒီအထောက်အထားကပ်ပြားတွေကိုတော့ကောက်ဆက်စပစားမှာရှိတဲ့ဒုက္ခသည်စခန်းအားလုံးအတွင်းကလူတွေကိုထုတ်ပေးတာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရောက်နေတဲ့ဒုက္ခသည်အရေအတွက်ကိုအတိအကျသိနိုင်အောင်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒီလိုလှုပ်ပေးလိုက်ခြင်းအပြင်ဒုက္ခသည်အရေအတွက်နဲ့သူတို့ရဲ့လိုအပ်ချက်တွေကိုအာဏာပိုင်တွေအပါအဝင်စာနာမှုအကူအညီပေးရေးအဖွဲ့တွေကတည်နိုင်မယ်လို့ဆိုပါတယ်ဒုက္ခသည်တွေအနေနဲ့တစ်ချိန်မှာမြန်မာနိုင်ငံကိုပြန်မယ်လို့ဆုံးဖြတ်ခဲ့ရင်ဘေးကင်းလုံခြုံစွာပြန်နိုင်မယ်သူတို့ရဲ့ဇာတိဟာမြန်မာနိုင်ငံဖြစ်တယ်ဆိုတဲ့အရေးပါတဲ့အသက်တည်အချက်အလက်ကိုအခုထုတ်ပေးလိုက်တဲ့အထောက်အထားကပ်ပြားထဲမှာထည့်သွင်းဖော်ပြထားပါတယ်ကောက်ဆစ်ပဇာမှာရှိတဲ့ဒုက္ခသည်စခန်းတွေအတွင်းမြန်မာနိုင်ငံဘက်ကရောက်လာတယ်ဆိုတဲ့ရိုဟင်ညာဒုက္ခသည်9သိန်းလောက်ရှိနေပြီးအဲ့ဒီအထက်က9သိန်းခွဲနီးပါးဟာ2019ခုနှစ်ဩဂုတ်လမှာတကြောပြန်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတာလို့ဆိုပါရယ်ဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီလူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ
ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုငွေကြေးထောက်ပံ့ပေးတယ်ဆိုပြီးရခိုင်အသင်းစင်ကာပူကဥက္ကဋ္ဌပါဝင်လူ၈ယောက်ကိုကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဒီကနေ့မှတရားစွဲဆိုလိုက်ပါတယ်ရခိုင်အသင်းစင်ကာပူရဲ့ဥက္ကဋ္ဌကိုအင်းစောအပါအဝင်၈ဦးကိုကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ခါခွေးနဲ့ပုံမှန်50နှစ်ညရည်နဲ့နောက်ပိုင်းခရင်တရားရုံးမှတရားစွဲဆိုလိုက်တာဖြစ်ပြီးတော့ရန်ကုန်တိုင်းသတင်းရတပ်ဖွဲ့မှူးရဲမှူးတင့်ရွှေကတရားလိုလုပ်ပြီးတော့တရားစွဲဆိုတာဖြစ်ပါတယ်သူတို့ရန်ကုန်ဝေးကောက်ပြီးတော့ထောက်ပံ့ပေးနေတာတွေဟာရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနဲ့ရေဘေးဒုက္ခတွေတွေအတွက်ရည်ရွယ်ပြီးတော့ကောက်ခံခဲ့တာဖြစ်တယ်လို့သူတို့ဘက်ကနေလိုက်ပါပေးတဲ့တရားလွတ်တော်ရှိနေဦးကျော်မျိုးထွန်းကဒီကနေ့တရားခွင်ပြီးမှရိုက်တာသတင်းဌာနကိုပြောပါတယ်ရခိုင်အတင်းစင်ကူဥက္ကဋ္ဌကိုဟင်းစောနဲ့အတူနောက်ထပ်တရားစွဲဆိုခံရသူတွေကတော့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြင့်နိုင်ရဲ့ညီတော်ဆက်သူကိုအောင်မြတ်ကျော်ကိုထွန်းအေးကိုရဲကျော်ထက်မအေးမြမောကိုတင်လိုက်ဦးကိုရွှေလိုက်တန်းနဲ့အငားရင်မောကိုမြက်လင်းဦးတို့စုစုပေါင်း၈ယောက်ဖြစ်ပါတယ်ကိုအောင်မြတ်ကျော်နဲ့ကိုဟင်းစောအပါဝင်၆ဦးကိုတော့အေးအဖွဲ့ကငွေကြေးထောက်ပံ့ပေးတယ်ဆိုပြီးတော့ပြီးခဲ့တဲ့ဇူလိုင်လ၉ရက်နေ့နဲ့၁၀ရက်နေ့တွေကစင်ကိုအာနာပိုင်တွေကဖမ်းဆီးပြီးတော့မြန်မာနိုင်ငံကိုပြည်နယ်နံပေးခဲ့တာဖြစ်ပါတယ်မြန်မာဆိုရဘက်ကတော့အေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်နေသတ်မှတ်ထားပါတယ်ခင်ဗျာ
အိန္ဒိယအုပ်ချုပ်မှုအောက်မှာရှိနေပြီးမွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးရ်ဒေသမှာတောက်ကြံနေဖျားဖို့ပြုနိုင်ဖို့အတွက်အာဏာပိုင်တွေကကန့်သတ်ပိတ်ဆို့ထားမှုတွေကိုဖြေလျှော့ပေးလိုက်ပါတယ်။ဒါဟာကက်ရှမီးဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့ဥပဒေကို အိန္ဒိယလွတ်တော်ကပြန်ရုပ်သိမ်းလိုက်ပြီး9ရက်အကြာမကြုံမှုတဲ့ကန်တာပိတ်ဆုံမှုတွေလှုပ်ဆောင်ပြီးတဲ့နောက်မှာအနေငယ်ပြန်ဖြေလျှော့ပေးလိုက်တာဖြစ်ပါတယ်ဒေသကနေအနေနဲ့ကိုရက်ကွက်အတွင်းမှာရှိတဲ့ဗလီတွေမှာဖျားဝုတ်ပြုတ်ခွင့်ရှိပေမဲ့တခြားနေရာတွေကိုတွားခွင့်မပြုဘူးလို့ကစ်ရှမီးဒေသဆိုင်ရာရေမင်းကြီးဒီလ်ဘက်စင်းကပြည်သက်သတင်းဌာနကိုပြောပါတယ်ဂျမူးဒေသကမြို့တော်စရီနဂါမှာရှိတဲ့ဗလီကျောင်းတွေမှာတောက်ကြံနေဖျားဝုတ်ပြုတ်သူတွေနဲ့ပြည်နေခဲ့ပေမဲ့သွာလာမှုကန့်သတ်ချက်တွေရှိနေပါတယ်ဒါအပြင်ကျောင်းသားတွေဟာလည်း၄ရက်ကြာကျောင်းတွေပိတ်ခံထားခဲ့ရပြီးတဲ့နောက်ပထမဆုံးအကြိမ်ကျောင်းပြန်တက်ခွင့်ရကြပါတယ်ဒီဒေသမှာရှိတဲ့အင်တာနက်အပါဝင်ဆက်သွယ်ရေးလမ်းကြောင်းတွေအားလုံးကိုအိန္ဒိယအစိုးရကဖျက်တောက်ထားခဲ့တာပါ။ဝန်ကြီးချုပ်နရန္ဒရာမိုဒီကတော့ကစ်ရှမီးဒေသဟာခေတ်သစ်တစ်ခုစီကိုဥတီသွားနိုင်မှုအစပြုနေပြီဖြစ်ကြောင်းဂရီပေးပြောကြားခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့ဒီကစ်ရှမီးဒေသမှာဆယ်စုနှစ်သုံးခုကြာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုပါကစ္စတန်ကနောက်ွယ်ကနေပြုလုပ်ဖန်တီးပေးနေကြောင်းအိန္ဒိယအစိုးရကဆွဆွဲပြောဆိုနေပါတယ်။
ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာနောက်ထပ်သတင်းပတ်ကုံဆန္ဒပြပွဲတွေကိုဒီကနေ့မှစတင်လိုက်ပါတယ်ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့မှစတင်လိမ့်ရှိမယ်ဒီတစ်ပတ်မှာတော့ဆန္ဒပြပွဲကိုတရက်စောပြီးလေးစိတ်မှလုပ်ခဲ့ကြဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်နဲ့ချီပြီးတော့ပါဝင်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကသူတို့ရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးအတွက်တောင်းဆိုနေတာတွေကိုခီးသွားတဲ့သတိပြုမိလာအောင်လုပ်တဲ့အနေနဲ့အခုလိုလေးစိတ်မှဆန္ဒပြကြတာပါအမေရိကန်ပါဝင်နိုင်ငံတော်များများကတော့ဟောင်ကောင်ကိုတွားကြမဲ့သူတို့နိုင်ငံသားတွေကိုခီးသွားသတိပေးချက်တွေထုတ်ပြန်ထားပါတယ်အခုဆိုရင်ဟောင်ကောင်ဆန္ဒပြပွဲတွေဟာ3လတည်းကိုရောက်လာပြီးဖြစ်ပြီးတော့တရုတ်အစိုးရကတော့တိုက်ခန့်ဆန္ဒပြပွဲတွေကိုအနောက်နိုင်ငံတွေကအထောက်ပံ့နေပေးနေတာဖြစ်တဲ့ဆိုပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအနောက်နိုင်ငံတွေရဲ့နိုင်ငံရေးသမားတွေစီကနေဆန္ဒပြပွဲတွေကိုထောက်ခံကြောင်းပြောကြားထားတဲ့ကြေညာချက်တွေကလွှဲရင်တခြားအထောက်အထားတွေတော့ပြသနိုင်ခဲ့ခြင်းမရှိခဲ့ပါဘူးဆန္ဒပြပွဲတွေကတခါတရံမှာအကြမ်းဖက်မှုတွေထိဖြစ်ခဲ့တာကြောင့်အခြေအနေတွေကတော့တင်းမာနေစေဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမြင်ပုံကျဲခဲ့တဲ့84နှစ်မြောက်အခမ်းအနားကိုဒီကနေ့ကျင်းပခဲ့တာမှာဝန်ကြီးချုပ်ရှင်ဇိုအာဘေတက်ရောက်ပြီးနျူကလ িয়ার လက်နက်မရှိတဲ့ကမ္ဘာကြီးဖြစ်လာရေးလှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်။အနုမြင့်ပုံကျဲခံခဲ့ရတဲ့မနက်7:00နာရီ2မိနစ်မှာခေါင်းလောင်းထုတ်လိုက်ပြီးအသက်မသေးကြံနေခဲ့သူတွေ၊တေဆုံသွားသူတွေ၊မိသားစုတွေကအတန်တိတ်ပြီးဆုတောင်းခဲ့ကြပါတယ်။အမေရိကန်တို့ကဟီရိုရှိမားမြို့ကိုအနုမြင့်ပုံကျဲချပြီး3ရက်အကြာ1945ခုနှစ်ဩဂုတ်လ9ရက်နေ့မှာနာဂါဆာကီမြို့ကိုအနုမြင့်ပုံထပ်ကျဲခဲ့တာကြောင့်လူပေါင်း 9,000 တည်ဆုံခဲ့ပါတယ်။ဟီရိုရှိမားမြို့ကိုအနုမြင့်ပုံကျဲခဲ့တဲ့အတွက်လူပေါင်း 13,000 တည်ဆုံခဲ့တာပါ။ဟီရိုရှိမားနဲ့နာဂါဆာကီမြို့တို့ကိုအနုမြင့်ပုံကျဲခံခဲ့ရတယ်လို့မျိုးနောက်ထပ်ဘယ်တော့မှမဖြစ်သင့်စေကြောင်းလဲဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ Website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအယူဆုံးတောက်ကြညာရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်အတွင်းကကြေးရွာတရွာမှာတော့မိုးများပြီးတော့တောင်ပြိုကျတာကြောင့်လူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်။မွန်ပြည်နယ်အတွင်းနေရာအနှံ့အပြားမှာကြသာပတိနေ့ကနေစပြီးတော့မိုးအပြင်းထန်ရွာသွန်းတာကြောင့်ရေကြီးရေရှမ်းတာတွေဖြစ်နေချိန်မှာပဲလူသေဆုံးတဲ့အခြေအနေအထိဖြစ်ခဲ့ရတာပါ။ပြီးခဲ့တဲ့ရက်တွေကနေစပြီးတော့မိုးအပြင်းထန်ရွာနေတဲ့ပြည်နယ်နဲ့တိုင်းနယ်မှာဆက်ပြီးတော့မိုးကြီးနိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်။
ပင်ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ကြောင့်မြန်မာနိုင်ငံအနှံ့အပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ပေါင်မြို့နယ်မှာတော့မြေပြိုပြီးနေအိမ်တွေအောက်မှာပိတ်မိနေတဲ့အလောင်း16လောင်းဆယ်ယူရရှိထားပြီးပျောက်ဆုံးနေသူတွေရှိနေသေးတဲ့အတွက်ဆက်လက်ဆယ်ယူနိုင်အောင်စူးစမ်းနေတယ်လို့ပေါင်မြို့နယ်ဒုတိယမိသက်ဦးစီမူဦးတင်တော်အောင်ကအခုလိုပြောပါဗျာ
။ဟောဆောင်အပ်တိုက်က TV 16ဦးပေါ့။ဟောကြားရှိမှရှိဖြစ်သွားတယ် TV 16ဦး။တရားရတာတော့28ဦး8ဦးပေါ့28ဦးတူမှာတော့မိသားကကယ်ထုတ်လိုက်တာလွတ်တော့ရင်ဟော
ဒီကနေ့မနေ့ပိုင်းကပေါင်မျိုးနယ်တဲဖြူကုန်းကျေးရွာမှာလူနေအိမ်တွေအပေါ်တောင်မြေပြိုကျမှုဖြစ်ပွားခဲ့တာပါတေဆုံးသူဦးရေဆက်လက်တိုးပွားနေနိုင်ကြောင်းလဲဦးတင်တော်ဦးကခန့်မှန်းထားပါတယ်မြေပြိုမှုကြောင့်မော်လမြိုင်ရန်ကုန်ကားလဲနိုင်ပိုင်းကြာပိတ်ဆို့မှုဖြစ်ခဲ့ရပါတယ်ဒီနေ့မိုးရေချေမြင့်မာပြီးရေကြီးရေရှမ်းတာတွေနဲ့ရင်ဆိုင်နေရတဲ့ဒေသတွေကတော့ရေမော်လမြိုင်တပ်မြူစီရဲ့ပေါင်မူတုံဖအန်နဲ့မလောတောင်ဒေသတွေပဲဖြစ်ပါတယ်။မုံတိုင်းအရှင်ကြောင့်ပြည်နယ်တိုင်းအချို့မှာနောက်နေ့အထိမိုးရွာသွန်းနိုင်တယ်လို့မိုးလီဝသနဲ့ဇလပေဒညွှန်ကြားရေးမှူးဦးစီးဌာနကဦးစီးမှုချုပ်ဒေါက်တာကျော်မိုးဦးကအခုလိုသတိပေးထားပါတယ်။
ဒီကံဦးရနေရတော့နည်းနည်းမိုးအမြန်နေတယ်ဒီမိုးဟောပြင်းတင်းနေလာရတော့ဘောနော်ဒေတာနဲ့မိုးကြီးနေနေတယ်ဒီနေ့စရင်လာကျွန်တော်တို့ဒီဟောဘောနော်ဒီမိုးပြင်းနေမှာစရင်ဒီမော်ဒယ်မြိုင်တို့ဒီနော်ဘူးတော်တို့ကျွန်တော်တို့ကြိုင်မြို့တို့ဒီကြိုင်ခမီးတို့ဒီမှာတို့ဒီတယ်မကြော်တော့ကိုရောက်တာဘောနော်တချို့ဆိုတဲ့အားလည်းမတော့ရှိတယ်လူကြီးသွားထားတဲ့နေရာမျိုးတော့ရှိတယ်ဘောနော်
ဆွမ်းပါတယ်ဒီဟိုကကပေါင်တို့ပေါင်မာတဲ့ဒီနေ့စဉ်ဆင်းလက်မှကျော်တယ်ငိုးရွာထားတာဘောနော်ရွာထားတာဆိုတော့ကျွန်တော်မနေ့ပြန်တော့ဒီအစီအစဉ်မနေ့ပြန်တော့ရှိပြီးသွားတယ်နောက်တစ်ရက်ကျတော့ကျွန်တော်တင်းနေလောက်ကိုနည်းနည်းလေးဆင်းသွားအောက်ဘက်ပြုံနည်းနည်းဆင်းသွားတာဘောနော်ဆင်းသွားတဲ့အနေအထားမျိုးတော့ရှိတယ်လက်ရှိမိုးကတော့လိုက်နေဦးမှာအနေအထားမျိုးရှိတယ်မုတ်တုံကလာရေကြီးတာတွေကြော
မဂလူသားစာနာမှုအကူအညီပေးရေးဆိုင်ရာညီနိုင်ရေးယုံ UN OCHA ကဩဂတ်လ၈ရက်နေ့နောက်ဆုံးရသတင်းတွေအပေါ်အခြေခံပြီးထုတ်ပြန်ထားပါတယ်။ဒါအပြင်ဂျွန်လန်းနှောင်းပိုင်းကစပြီးရေကြီးရေချမ်းမှုတွေကြောင့်လူပေါင်း35,000ကျော်အိုးအိမ်ဆုံးခွာခဲ့ရတယ်လို့လည်း UN OCHA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာပြည်တော်ဝန်မိုးများရေကြီးနေတဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်မှဆောင်ရွက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုတော့ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပါပြီ။ဒါကြောင့်နောက်တစ်ဆင့်အနေနဲ့အခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ထွက်လာအောင်လို့ကော်မတီကဆက်လုပ်သွားမယ်လို့ပူပေါင်းကော်မတီဥက္ကဋ္ဌကပြောပါတယ်ဒီလိုမျိုးအတည်ပြုလိုက်တဲ့အပေါ်မှာတက်မတော်နဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီဘက်ကရောဘလို့များမြင်ပါသလဲဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုစောင့်ကြည့်ထားတဲ့ VOA သတင်းတောက်မတ်မီခပြောပြပေးပါရှင
်2008ဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်တာမှာထောက်ခံသူဦးရေ400ကျော်ရှိတာကြောင့်အစီရင်ခံစာအတည်ဖြစ်သွားတာပါအခုလိုအတည်ပြုပြီးဖြစ်တဲ့အတွက်အခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ်ပေါက်ရေးဒုတိယပိုင်းတာဝန်ကိုကော်မတီကဆက်ပြီးတာဝန်ယူဆောင်ရွက်ရတော့မှာပါကော်မတီအနေနဲ့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေအစိုးရအဖွဲ့ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဆွေးနွေးညှိနှိုင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတရက်ကိုရေးဆွဲပြီးတော့လွှတ်တော်ကိုတင်သွင်းရတော့မှာဖြစ်ပါတယ်အစီရင်ခံစာကိုဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေနဲ့ပတ်သက်လို့ဘလို့ဆက်လုပ်သွားမယ်ဆိုတာပူအောင်ကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကဒီကနေ့လွှတ်တော်မှာအခုလိုပြောဆိုသွားခဲ့ပါတယ
်အခြေခံဥပဒေပြင်ဆင်ရေးပူအောင်ကော်မတီရဲ့အစီအစဉ်စာပေါ်မှာဆွေးနွေးခဲ့ကြတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးများရဲ့ဆွေးနွေးချက်များကိုအခြေခံ၍လေ့လာသုံးသပ်ကြည့်ပါကဆွေးနွေးပုံ၃မျိုး၃စားဖြင့်ဆွေးနွေးချကြသည်ကိုတွေ့ရှိရပါတယ်၎င်းတို့ကတော့လေ့လာတွေ့ရှိချက်အစီအစဉ်စာပေါ်ကကြီးထောက်ခံဆွေးနွေးခဲ့ကြပါတယ်ခါကွေကန့်ကွက်ဆွေးနွေးခဲ့ကြပါတယ်ကန့်ငယ်အကြံပြုဆွေးနွေးတင်ပြခဲ့ကြတာပဲဖြစ်ပါတယ်ကောင်းမွန်ရှင်းလင်းတဲ့တင်ပြနိုင်ရှင်းလင်းတဲ့တင်ပြချက်ကိုတင်ပြနိုင်မှာမဟုတ်တဲ့အတွက်ကျွန်တော်ရဲ့ပြင်ဆင်ရေးပူးပေါင်းကော်မတီအနေဖြင့်ထပ်မံရှင်းလင်းတင်ပြလိုခြင်းမရှိပါအစည်းအဝေးစာပေါ်မှာထောက်ခံခြင်းကန့်ကွက်ခြင်းတို့အပေါ်ရှင်းလင်းတင်ပြလိုခြင်းမရှိဘဲထွတ်တော်ကိုယ်စားလှယ်ကြီးများရဲ့အကြံပြုချက်ပြားအပေါ်မှာတော့တရားစွာမှတ်သားနိုင်ယူထားပြီးရှေ့လုပ်ငန်းစဉ်ဖြစ်တဲ့ဥပဒေကြမ်းရေးဆဲခြင်းတွင်ထည့်သွင်းစဉ်းစားသွားမည်ဖြစ်ပါကြောင်းအတိပေးပြောကြားလိုပါတယ
်2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းချိန်ကတည်းကစပြီးကန့်ကွက်ခဲ့တဲ့တက်မတော်ဘက်ကတော့ဒီအဆင့်ရောက်လာတဲ့အချိန်ဘလို့သဘောထားရှိလဲဆိုတာကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့ပါတယ
်ကျွန်တော်တို့ကဒီစဉ်းစားဆောင်မှုဒီပြည့်ရဲ့ကိစ္စနဲ့ပတ်သက်လို့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကတော့ဒီဆွေးနွေးလို့ကတော့မရောဆွေးနွေးမဖြစ်ဘူး။ဘာမှပြကြပြောစံမရှိဘူး။သူတို့ဒီဟာကိုပြင်တဲ့အခါပုံစံနဲ့ရန်ရွယ်သွားပြီးတော့ဥနိုင်ငံရဲ့ချုပ်ချာငါဒီကခံရဲမှုကိုထိခိုက်လာနိုင်တဲ့အမှုတွေဆိုတော့ကျွန်တော်တို့အနေနဲ့စိုးရိမ်စရာဖြစ်တယ်
ပါတီခေါင်းဆောင်အများစုကတက်မတော်သားဟောင်းတွေဖြစ်ကြတဲ့ပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းလက်ရှိလုပ်နေတဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုတောင်းလျှောက်ကန့်ကွက်လာတာဖြစ်ပြီးလက်ရှိအဆင့်မှာလည်းငကိုပြောထားပူးတဲ့သဘောထားအတိုင်းပဲဆက်ပြီးရပ်တည်နေစေဆိုတာကိုပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးသတင်းတောက်တွေကိုပြောတာကထင်ရှားပေါ်လွင်နေပါတယ်
ကုလူချင်းနဲ့ဆန္ဒတွေကိုအဲ့ဒီလိုစုစည်းပြီးတော့လုံးမယ်ဆိုတာက ြင်သစ်ပြင်လိုက်တဲ့ဟာကိုတင်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြင်မှပြောင်းတယ်။အငယ်တော့တော့ဥပဒေနဲ့အညီဆက်သွားဖို့ရှိတယ်နော်။ဟုတ်လား။ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီသွားမှာ။အငယ်တို့ပြီးထားတဲ့ဥပဒေမူကြောင်းလည်းဥပဒေမူကြမ်းတွေတင်ထားပြီးသားဖြစ်တဲ့အတွက်သူပြဋ္ဌာန်းတဲ့433 34 35 36တိုင်းသွားဖို့ပဲအငယ်တို့ကတောင်းဆိုအောင်။ဟုတ်ကဲ့တစ်ဖက်ကလည်းသူကဥဒေမညီတဲ့လမ်းကြောင်းကိုသွားလေတယ်အန်ကယ်တော့ဝေးသွားလေတယ
်တမတော်နယ်ပြည်ခိုင်ဖြိုးပါတီတို့ရဲ့ဒီကနေ့ပြောဆိုချက်တွေထဲမှာရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေအပေါ်သူတို့ရဲ့သဘောထားနဲ့ဘာဆက်လုပ်သွားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပါသေးပါဘူးမကြခင်မှာ45ဦးကော်မတီအစည်းအဝေးတွေပြန်လုပ်ပြီးဥရေချန်ရေးဆွဲတာနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးတိုင်ပင်သွားမယ်လို့ပူပေါင်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကပြောဆိုထားပါတယ်ရှင်
ဒါကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်ဆောင်ရွက်နေတဲ့နောက်ဆုံးရသတင်းတွေကိုမမေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖန်ဝရန်ထုတ်ခံထားရတဲ့ဥဝီရသူနဲ့တရားရုံးတော်တို့ကြားနောက်ဆုံးသိထားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်တရားရုံးမှာအမှုရင်ဆိုင်မှုမရောက်လာဘဲနဲ့ထွက်ပြေးတိမ်းရှောင်နေတဲ့ဥဝီရသူရဲ့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝရမ်းကပ်ဖို့တရားရုံးကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။လက်ရှိအထိကတော့ဥဝီရသူဟာသူ့အပေါ်မှာဆွဲဆိုထားတဲ့နိုင်ငံတော်အကြီးအကျယ်ပြက်စီမှုဆွဲချက်ကိုတရားရုံးကိုလာပြီးရင်ဆိုင်တာမရှိသေးတယ်လို့သူ့ဘဲကိုရောက်နေတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ဒီလိုမျိုးသူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝရမ်းကပ်တယ်ဆိုတာဘလို့အထိပယ်ပါလဲ။ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကဆက်ပြီးပြောပြပေးပါမယ်ရှင်
။အမျိုးသားရေးဆရာတော်ဥဝီရသူဟာစံပီတရားစွဲခံခြင်းကလေးကထွက်ပြေးတင်းချောင်သွားတာဖြစ်ပြီးတရားရုံးကတတ်မှတ်ထားတဲ့နောက်ဆုံးရကြော်တဲ့အထိလာပြီးတရားရင်မဆိုင်တဲ့အတွက်သူ့ပိုင်ပစ္စည်းတွေကိုဝယ်ရန်ကပ်ဖို့တရားရုံးကအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ဒီမိန့်နဲ့ပတ်သက်ပြီးတရားရုံးသတင်းပြန်ကြားရေးအရာရှိဦးမင်းတန်းကအခုလိုပြောသွားပါတယ်
။ကျေတုံးဥပဒေပုံမှန်89ရာညညာချက်ထုတ်စင်အတည်ပြုဆောင်ရွက်တော်လဲဥဝီစိတ်တာဘိဝန္တာခေါ်ဥဝီရသူမှာရုံးရှိသူလာရောက်ခြင်းမရှိသဖြင့်ထပ်ပြေးတိတ်ရှောင်နေသူဥဝီစိတ်တာဘိဝတာခေါ်ဥဝီရသူပိုင်ဆိုင်သည့်ရွှေပြောင်းနိုင်သောပစ္စည်းမရွှေပြောင်းနိုင်သောပစ္စည်းများကိုဆွဆွဲခရသူကိုလာရောက်စေခြင်းကဝရန်ဆွဲကပ်ရန်အမိန့်ကိုရာဇဝတ်ကျင့်တုံးဥပဒေပုံမှန် 88 အရာထုတ်ဆင်းသည
်ဒီကရဲလာကရာဇဝတ်ကျင့်တုံးဥပဒေပုံမှန် 89 အရာတလာတွင်တရားရုံးမှလာရောက်ဖြေရှင်းမှုအကြောင်းကြားခဲ့ပေမဲ့မလာရောက်လို့ရာဇဝတ်ကျင့်တုံး 88 အရာအခုလိုပိုင်ဆိုင်တဲ့ပစ္စည်းတွေကိုချိတ်ပိတ်လိုက်တာပါရာဇဝတ်ကျင့်တုံးဥပဒေပုံမှန် 88 နဲ့ပတ်သက်လို့တရားလွှတ်တော်ရှင်းဤဥက္ကင်မောင်မြင့်ရှင်းပြတာက
ဒီ80ကျင့်တုံးပုံမှန် 88 ရဝရမ်းကတ်တယ်ဆိုတာဒီဒီထွက်ပြေးနေတဲ့ဝရမ်းပြေးပေါ့ကျွန်တော်တို့သုံးတာတော့ဝရမ်းပြေးပေါ့နော်အဖမ်းမခံနဲ့ထွက်ပြေးတင်းချောင်နေတဲ့ဝရမ်းပြေးကိုရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုအဲ့သူဝရမ်းပြေးနေတဲ့ကာလမှာဒီထုခွဲကြောင်းချပြီးတော့အခြားနည်းလွှဲပြောင်းသုံးဆွဲလို့မရအောင်တရားရုံးရဲ့ဒီထိမ့်သိမ့်မှုအောက်ကိုအရာယူလိုက်တာပါပဲ။ဒါပါပ
ဲ။ဦးရဲ့သူကတော့ရန်ကုန်မြို့မဟာဗန္ဓုလာပညာရှင်မှာဟောပြောခဲ့ရတဲ့ပတ်သက်ပြီးတရားဆွဲဆိုဖို့ဘိုးအစိုးရကရန်ကုန်တိုင်းအစိုးရကိုညွှန်ကြားခဲ့တာလည်းဖြစ်ပါတယ်။နောက်လာမယ့်ရုံးချင်းကတော့စက်တင်ဘာ9ရက်နေ့မှာပြန်လည်ချိန်ဆထားပါတယ်။နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်တင့်နေလေးကာကြီးဟာပြည်မှုထင်ရှားရင်ထောင်နဲ့အနည်း20တိချမှတ်ခံရနိုင်ပါတယ်။ဆရာတော်ဦးရဲ့သူဘက်ကတော့ဓမ္မဇက်နဲ့အရေးယူပြီးမှအာဏာဇက်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်။ဦးရသူဟာမကြသေးခင်ကဖြတ်သိမ်းမှုအမိန့်ထုတ်ပြန်ခံရတဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ဆရာတော်တပါးဖြစ်ပါတယ်။ဒီတော့တွင်မှာပဲကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်သူဦးလာဆွေကိုလည်းရန်ကုန်မြို့မှာပြုလုပ်တဲ့တက်မတော်ထောက်ခံပွဲမှာဟောပြောရတဲ့ပတ်သက်လို့ကြောက်တရားမြို့နယ်ဒုတိယမြို့နယ်အုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့တရားစွဲဆိုထားသလိုအစ္စလမ်ဘာသာရေးခေါင်းဆောင်တူကလည်းတန်တရာညှိနှိုင်းစီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်ခင်ဗျာ။
ဒါကတော့ဖန်ဝရန်အထုတ်ခံထားရတဲ့ဥဝီရသူနဲ့တရားရုံးတော်တို့ကြားနောက်ဆုံးသိထားတဲ့အခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ဖြန်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
တမရောကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ယူရီသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲတမရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရောရဲ့တက်တာချောင်ချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရောဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရောကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးစိုးပစ်တွေကို အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
မနေ့ပြန်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကမြန်မာကလေးငယ်တွေကိုထိုင်းကျန်းမာရေးကပိုလီယိုရောဂါကာကွယ်ဆေးတိုက်ကြွေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ထိုင်းမြန်မာနယ်စပ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံကရွှေပြောင်းအလုံသမားမိသားစုဝင်ကလေးငယ်လေးတွေအားလုံးကိုထိုင်းကျန်းမာရေးဌာနကဩဂုတ်လ10ရက်နေ့မှာပိုလီယိုရောဂါကာကွယ်ဆေးတိုက်ကြွေးပါတယ်မြန်မာကလေးငယ်တွေကိုထိုင်းကျန်းမာရေးဌာနကမကြာခဏဆိုသလိုကျန်းမာရေးဆောင်ရှောက်မှုပေးရှိပြီးတော့အခုဒီချိန်ကတော့ကလေးငယ်အားလုံးပိုလီယိုရောဂါကင်းရှင်းစေဖို့ကာကွယ်ဆေးတိုက်တာပါအကြောင်းပြေဆုံးကတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်တက်ခရိုင်နယ်ကမဲဆောက်နဲ့တခြားမြို့နယ်တွေမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတွေကြီးလက်ဆေးပေးကန်တွေကဝန်ထမ်းတွေကမြန်မာရှေ့ပြောင်းစာတင်ကျောင်းတွေကကလေးတွေကိုပိုလီယိုကာကွယ်ဆေးတွေလိုက်လံတိုက်ပေးနေတဲ့အကြောင်းကလေးနဲ့အမျိုးသမီးကုညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဗဟုမှန်ပါတဦးဖြစ်တဲ့မစ်ဖုံထောင်းကအခုလိုပြောပါတယ်
။ပလီအိုဆေးကကွက်ဆေးလေးနဲ့တောက်ကရက်ကွက်လေးအဲအဲ့တာကလေးဟိုတို့စောကြောင့်ကကလေးအသက်ဆက်ငန်းကြီးအောက်ပေါ့နော်။အဲထိုင်းအစိုးရကအဲ့ဒီအစီရင်နေမှာပေါ့နော
်။သ
တ်မှတ်ထားတာပေါ့နော
်။ဟုတ်ကဲ့
။အလုံးပေါ့မစောက်ကစီလာထိုင်းကြောင်ရောအဲ့ထိုင်းကလေးရောဗမာကလေးရောပေါ့နော
်ဟုတ်ကဲ့
ထိုင်းကလေးဆိုရင်အသက်9နှစ်ကနေတေတောက်တောက်မှာပေါ့နော
်ဟုတ်ကဲ့
ဗမာကလေးဆိုရင်အသက်15နှစ်အောက်ပေါ့အားလုံးအဲ့လိုသတ်မှတ်ထားတော့ပေါ့နော်ကြောင်ရောကြောင်ထဲမှာစာတင်ကြောင်ထဲမှာရောအာဟိုအဖွဲ့စီကြောင်ရောပေါ့နော်အားလုံးပေါ့မဲ့တောက်မှာ
ဟုတ်ကဲ့
တို့ဒီနေ့ try ခိုင်းတော့ပေါ့နော်တို့ဒီမှာတို့အဖွဲ့စီမှာတော့ဘယ်လိုလဲဆိုတော့တို့လမ်းတို့ပကန်လူဆရာရှာဘုမလေးမလောက်ဘူးလေ
ဟုတ်ကဲ့
ဒီဆိုတော့တို့ရက်ကွက်နဲ့ကြောင်နဲ့တို့တော်ရတာဟုတ်လား
ဟုတ်ကဲ့
အာမလာတော့တခြားကုတ်ကလေးရာတို့နေရာမှာတော်ရတယ
်ဒါဟာကလေးတွေမတန်ဆွမ်းမှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အစီအစဉ်လို့လဲဆိုပါတယ်
အဲ့ဒါဆိုတော့ခမင်းလေးအခုခင်မာတော့မတာမကွန်းလို့ဖြစ်တယ်လေ
ဟုတ်ကဲ
့အဲအဲ့လိုပိုလီအိုဆေးတို့ဘာလို့မတိုက်ခါရရှင်ပါကလေးနောက်ဖြည်းဖြည်းဖြည်းဆိုရမတာမကွန်းလို့ဖြစ်များတယ်အယိုးတို့ဘာတို့လေမခိုင်ဘောမကောင်းကျမကြီးမကောင်းဘောအဲ့လို
ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း13,000ကျော်ရှိပါတယ်ဒီထက်ကအများစုကတော့အသက်15နှစ်အောက်ကလေးတွေဖြစ်ပြီးထိုင်းဆိုရကျန်းမာရေးဝန်ကြီးဌာနကကျောင်းတွေကိုတစ်နှစ်3ချိန်ခန့်ဂရင်းကျန်းမာရေးကြီးစုပေးတာတခြားကူးစက်ရောဂါကာကွယ်ဆေးတွေထိုးပေးတာမျိုးတွေအပါအဝင်ကျောင်းသားကျောင်းသူတွေကိုကျန်းမာရေးရလာရောက်စစ်ဆေးပေးတာမျိုးတွေကိုလုပ်ပေးခဲ့ပါတယ်အခုအခါမှာတော့မြန်မာနိုင်ငံသားရှစ်ပြောင်းကလေးအရေးအတွက်အတော်များများကိုပိုလီယိုကာကွယ်ဆေးတိုက်ကြွေးခဲ့တာဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့တန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ9ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစည်းအဝေးကိုတော့လှိုင်းဒိုမီတာ25 32နဲ့51တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နှီးပညာခန္ဓာမှာနားဆင်ရမှာကတော့
လူလုံပြီးလွတ်တင်ထားတဲ့ဂျိုဒူးအားလုံးပေါင်းကအခုဆို2000လောက်ရှိပဲဂျိုဒူးကရွယ်အစားအမျိုးမျိုးရှိတယ်ပုံတရံလည်းအမျိုးမျိုးရှိတယ
်နာဆာကသိပ္ပံပညာရှင်ဒေါက်တာပရိသာတင်နဲ့မေးမြန်းထားတာနောက်ပိုင်းမှာအပြေဆုံးနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ဩဂုတ်လ10ရက်နေ့ဟာရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုကြီးဖြစ်ပွားခဲ့တဲ့အနှစ်32နှစ်ပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်ထိုစဉ်တုန်းကဆန္ဒပြလှုပ်ရှားမှုတွေကိုအာဏာရှင်စစ်အစိုးရရဲ့နှိပ်ကွပ်ခဲ့မှုကြောင့်အသက်ပေါင်းများစွာဆုံးရှုံးခဲ့ရတာမို့ဒီဖြစ်ရပ်ဟာနိုင်ငံအတွက်သမိုင်းသင်ခန်းစာတစ်ရပ်ပါပဲအဲ့ဒီအရေးခင်းကြီးမှာတထောင်တနေရာကနေပါဝင်ခဲ့ကြတဲ့ပြည်သူတွေထဲမှာထိုစဉ်တုန်းကရန်ကုန်စေယုံကြီးမှာတာဝန်ကျနေတဲ့ဆရာဝန်မတဦးဖြစ်တဲ့ဒေါက်တာဒေါခင်စောဝင်လည်းပါဝင်ပါတယ်ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုကြီးမှာသူမဘယ်ခန့်ကဏ္ဍကနေပါဝင်ခဲ့ပါသလဲသူ့ရဲ့ဘဝကိုဘယ်လိုမျိုးအပြောင်းလဲတွေဖြစ်စေခဲ့ပါသလဲဆိုတာကိုတော့အခုကနေဒါနိုင်ငံအယ်ဘာတာဆေးကောလိပ်မှာကတိခဖြစ်နေတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဒေါခင်စောဝင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal ကျွန်တော်တို့မြန်မာသမိုင်းမှာမေးမြန်းနိုင်တဲ့ဖြစ်ရပ်တွေနဲ့တခုကတော့၈လ၈ရက်88လူလူလှုပ်ရှားမှုကြီးဖြစ်ခဲ့တာခုဆိုရင်30နှစ်ရှိသွားပါပြီအဲ့ဒီတုန်းကဒီရှစ်လေးလုံးရေခင်းလို့ခေါ်တဲ့ဒီဒီမိုကရေစီလှုပ်ရှားမှုမှာဒေါက်တာဒေါခင်စောဝင်ပါဝင်ခဲ့တယ်လို့သိရပါတယ်ခုလို30နှစ်ကြာပြီဖြစ်တဲ့အချိန်မှာဒေါက်တာဒေါခင်စောဝင်ရဲ့တတိယဖြစ်ဆုံးကဘာပါလဲရှင
်တတိယဖြစ်တာကတော့2ရက်ပေါ့နော်2ရက်ကအဲ့ဒီဩဂုတ်လ10ရက်မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ9ရက်ပြစ်ခတ်တာကဒီဩဂုတ်လ10ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီသွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံတဲ့လူတွေကဒီအရန်များတော့ဩဂုတ်လ10ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ9ရက်ဒီမနေ့ပိုင်းနေ့လယ်ပိုင်းမှာစီယုံကြီးပေါ့နော်အဲ့ရန်ကျမကတော့ရန်ကုန်ပြည်သူစီယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီစေကုသဆောင်မှာဒါပေမဲ့လည်းအရေးပေါ်ဌာနမှာဒီသွေးထွက်တန်ယူဒဏ်ရာရတဲ့အတည်ဆုံးတဲ့လူတွေကိုစီယုံကိုခေါ်လာတာများလွန်းအကြီးတော့ရှိတဲ့ဆရာဝန်ကြီးမနိုင်မနှင်းဖြစ်ပြီးတော့ဟိုတက်အားသမျှတခြားအဆောင်ကဆရာဝန်ကြီးတွားကူညီတာပေါ့လေအဲ့တော့ကူညီတဲ့အထက်မှာကျမလည်းပါတာပေါ့အဲ့တော့ကိုယ့်ရဲ့နေမှာတော့လူနာတွေကတော်တော်များပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းအများတိကြတဲ့ဒီဓာတ်ပုံတွေကပေါ့လေဆရာဝန်ကြီးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလိုပဲထမင်းစိမ့်နဲ့ចောင်းသူအရွယ်လေးတွေပစိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုယ့်ရဲ့နေမှာလीဆိုတော့အဲ့ဒါကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စိတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လေဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်ပြက်ကြီးတစ်ခုပေါ့လေအင်မတန်စိတ်မကောင်းစရာဝင်းနေစရာအဖြစ်ပြက်ကြီးတစ်ခုပေါ့နောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေသွေးထွက်လွန်နာတွေကများလွန်းကြည့်တော့သွေးထွက်နေတဲ့လူနာတွေကိုသွေးအစားပြန်သွင်းရတဲ့အခါမှာသွေးတွေကမလောက်တော့ဘူးသွေးလူပံမှာလည်းသွေးမရှိတော့ဘူးအဲ့တော့ပြောင်းဝင်နေရောသူနာပြုတ်ရောအကုန်လုံးတိုင်ပင်ပြီးတော့စကဲတစ်ခုခုလောက်ကြမြဲအဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းပုတ်ကင်ပြီးတော့ဆန္ဒပြကြမြဲပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတက်ဖြတ်တာတွေမလောက်ပါနဲ့တော့စိတ်ယုံမှလည်းသွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးလည်းမဟုတ်ဘူးစိတ်ယုံတစ်ပတ်ပဲကျမတို့ဆိုလို့ရှိရင်ပြစ်ပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်လာပဲအဲ့ဒီဂိတ်မှာအဲ့ဒီတကွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာသူနာပြုတ်ရောဆရာဝန်ရော အကုန်လုံးဆန္ဒပြလိုက်တာအဲ့လိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့ဒီမှာစစ်ကား3စီးလောက်ကတခါလေဝေါ်ဆိုပြီးတော့ဗိုလ်ချုပ်လမ်းပေါ်မှာဆေးရုံတဲ့တဲ့မှာကိုအဲ့ဒီကား3စီးကဆိုက်ပြီးတော့တခါလေတနတ်နဲ့ဟိုဒလဇတ်ပြစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါလေဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟိကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်တော့လေကျမတို့ကတရားဝင်နေတူနာပြုတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးုံတဝိုင်းမှာပဲအဲ့လူနာလာပုံရင်းနဲ့စောင့်နေကြတဲ့ရတ္တူရတ္တာကြီးចောင်းသူចောင်းသားကြီးရှိတော့သူကရန်ဝင်းတာရဲ့ရန်ဝင်းတာပြီးတော့သူကဘာပြောလဲဆိုတော့ဆံဝင်းနေဆံမတွေကလူအုပ်ကြီးရဲ့အလယ်မှာပဲနေပါတဲ့သူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လန်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရက်သားအရက်သူတွေကပဲဟိုထိတယ်ဆံဝင်းနေတူနာပြူတွေတဲ့ကဟိုကြီးကြီးမားမားဒဏ်ရာရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကို့ကြောင့်မို့လို့သူတို့ခင်ဗျာသူတို့ရဲ့အတက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုဆန့်ကျင်မှုအတွက်တကယ်ကိုအတက်ကိုဖွင့်ပြီးတော့သူတို့ဆံဝင်းနေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတို့တည်ဆုံသွားရတယ်ဆိုတာအဲ့ဒါကတော့မမေ့နိုင်စရာပါ
အခုဒေါက်တာဒေါကင်းကျော်ဝင်းပြောပြခဲ့တယ်ပေါ့နော်ပြစ်မဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနတ်နဲ့ပြစ်သက်ခံရတဲ့ဖြစ်တွေကိုကြားရတဲ့ခါကျတော့ဒီရှီလေးလုံးတချင်းကိုကျမသွားပြီးတော့သတိရမိပါတယ်အဲ့ဒီစာသားထဲမှာပေါ့နော်ဟိုနိုင်မြမရေးထားတာပေါ့နော်လုတ်ရိုက်လေခြင်းပေါ့နော်ဒီလိုဟာမျိုး
ဟုတ်တယ်
အဲ့ဒါဟုတ်တယ်သွားသတိရပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်ပါတယ်ဒီလိုမျိုးဒီစာသားနဲ့အခြေအနေနဲ့လိုက်ဖက်အောင်ပေါ့နော်အခုလိုဒီနိုင်မြန်မာတချင်းကရေးခဲ့တဲ့တချင်းကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတချင်းနဲ့အတိုင်းပဲဘာဖြစ်လို့ဆိုတော့ကျမတို့ကဒီအော်ကုန်းရဆဲရကမှမမှတ်ရရပေါ့နော်ဟိုဆရာဝင်နေတူနာပြူတွေလမ်းပေါ်ကိုရောက်တာဘာလို့ဆိုဒါမတိုင်ငယ်တော့ဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုတ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်တဲ့အာနာရှင်ဆန့်ကျင်ဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီအော်ဂိုလာဆယ်ရနေမနဲ့မှာအရေးပေါ်အခမ်းပါပဲကျမတို့ဒီတိုင်းပဲတယောက်တစ်ပေါက်အားလုံးတိုင်မြင်ရတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့တထမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆရာဝန်နေဆိုလေကဲငါတို့အားလုံးဂျူတီကုတ်ဝင်မယ်ဂျူတီကုတ်နဲ့နေကြကိုလည်းဘေးမှာချိတ်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမ်းမာရေးဝန်ထမ်းနေဆရာဝန်နေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအော်ဟစ်တာမျိုးမရှိဘူးဆိုင်းဘုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့အဲ့ဒီလိုမျိုးထင်ထားတာအဲ့တော့ပြစ်လဲပြစ်ပြီဆိုတော့တော်တော်ကိုမယုံစရာလေးတကယ်ကိုလှုပ်ရက်လေတယ်ဆိုတာပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ရောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေနော်ကြောင်းသားလေးတွေကြောင်းသူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကိုပြစ်ရက်သလားပေါ့နော်အဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းပဲမယုံကြည်နိုင်ကြကောင်းလောက်အောင်ကိုလှုပ်ရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတည်ကြပါတယ
်အဲ့တော့ဒီဒေါက်တာဒေါကင်းဆာဗင်ရှီလေးလုံးပြီးတဲ့ခါကျတော့ဒီရှီလေးလုံးမှာပံပတ်တဲ့မှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင်
ဒီလေးလုံးပါဝင်ပတ်သက်မှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပါဝင်ပတ်သက်တဲ့အတွေ့ကျမဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုတောင်ရန်နေပြီးတော့ရန်နာချင်းခံရတယ်လीဆိုတော့ရိုးရိုးရန်နာယုံတင်မဟုတ်ဘဲနဲ့ဒီစီယုံဝင်တဲ့ကိုလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ကိုလှုပ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလှုပ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်းအများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘလို့မှအဆင်မပြေမှုကြီးအများကြီးရှိရလीဘုံကုံပြောရလို့ရှိရင်ဆောင်းဝင်ပြောင်းနေတဲ့စေကူတာကွင်းလိုင်းစင်လည်းအဲမရဘဲနဲ့ဖြေးမကူရတော့တာလည်းနှစ်ပေါင်းကြာပြီပေါ့နော်အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုကြီးရှိတာပေါ့နောက်တစ်ခါမိသားစုက ခဏတာပြုတ်ကွဲရတယ်ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့ပေါင်းဆောင်ရတယ်အဲ့လိုမျိုးတက်ရောက်မှုကြီးရှိပါတယ်ဒါကျမဖြစ်တယ်ဆိုတာကပြန်တဲ့ဗမာပြည်တွင်းမှာဒီရှေ့လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွတ်ရွတ်ချွန်းချွန်းပေါဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဘာပဲဖြစ်ဖြစ်အခုလိုမျိုးတို့တက်ကတူမှာတင်ကြားရေးအလုပ်ကလေးတစ်ခုရလာတယ်ဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းပြည်တဲ့ဘာလုပ်ပေးရမလဲကိုလုပ်ပေးနိုင်တာလုပ်ပေးမယ်ဆိုတဲ့ဟိုစိတ်ဓာတ်ကလေးနဲ့ပဲဒီတောင်းပိတ်တဲ့အခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာစင်ပြန်မောင်ရဲ့ဆေးကန်းကိုတစ်နှစ်ကိုတစ်ခါနေကြလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်နှစ်20နီးပါးရှိပါပြီဒါတွေကတော့အစိုးရအကောင့်လို့ပြောရမှာပေါ့လေအဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီမဲ့ကိုတိုင်းပြည်ကိုအမြဲပဲတတိယပြီးတော့ဒီလိုအဖြစ်တရားနောက်လဲမပေါ်လာတော့ပဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်းပြည်ဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းဒီမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုသတင်းပတ်ရဲ့သုတဆိုလီအမေရိကန်တခွင်အစီအစဉ်ကိုဆက်ပြီးတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ကျန်းမာရေးကုသမှုနဲ့ပတ်သက်ပြီးတော့ဆရာဝန်ဒေါက်တာဘွဲ့အပြင် PhD ဒေါက်တာဘွဲ့အတွက်ပါပညာသင်ကြားနေတဲ့မက်ယူပါအောင်မျိုးကိုကိုအောင်အောင်ကမေးမြန်းတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်ဆိုတော့ယူပါအောင်မျိုးကအမေရိကမှာပေါ့လေဒီ MD PhD ပေါ့တာမန်ဆရာဝန်ဘွဲ့အပြင်ပေါ့လေဒီ PhD ဘွဲ့ပေါ့ဒေါက်တာဘွဲ့ကိုလည်းထပ်ပြီးတော့တက်မှာဆိုတော့အဲ့ဒီဘွဲ့အကြောင်းပေါ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့အရင်ဆုံးစပြီးတော့ရှင်းပြပါလား
MD PhD ဆိုတာဒီ program ကပေါ့နော်ရှင်းနေကြရရှင်ဟော MD ဆရာဝန်ဘက်က၄နှစ်ရယ် PhD ဘက်က၄နှစ်ရယ်ပေါ့နော်ဆရာဝန်တွေကို research ပါလူနာကိုကုသတာအပြင် research ပါလုပ်လို့ရအောင်လို့
ဒီ MD ဆိုတာကတော့ Doctor of Medical နော
်ဟုတ်ဟုတ်
ဟိုအထွေထွေယောဂကုသဘောမျိုးပဲပေါ့
ကျောင်းပြီးရင်လူတိုင်းကများတော့ဖြင့်အဲ့ဒီဒီတိုင်းရိုးရိုးတာမန်ဆရာဝန်လို့ပြီးလာတာပေါ့နော်ပြီးရင်အဲ့ဒီဆေးရုံကြီးရဲ့တွားပြီးတော့အလုပ်လုပ်ပြီးတော့ကိုက specialty UGN general လို့ချင်လို့အလိုအဲ့ဒီ option ရှိရပါ့ရှင
်ဆိုတော့အခုကဒီ MD PhD အတွက်ထပ်ပြီးတော့တက်မယ်ဆိုတော့အခုလက်ရှိလောလောဆယ်မှာဘာဘွဲ့ရထားပြီးပြီလဲ
ဟုတ်အခုလက်ရှိကတနည်းအား bachelor ဘွဲ့ရထားတာပါရှင်အဲ့ဒီ bachelor ဘွဲ့ရလဲ Virginia Commonwealth University အခုmedical school အခုဈေးကြောင်းတက်နေတဲ့ကျောင်းကနေပဲရထားတာပါရှင် bachelor ဘွဲ့က၄နှစ်တက်ပြီးတော့ရခဲ့တာပါ biology major နဲ့ chemistry minor နဲ့ရလာတာပါရှင်ဒီ bachelor degree ကို
ဆိုတော့ဒီ MD PhD ကိုမတက်ခင်မှာဆရာဝန်ဘွဲ့ဆက်ယူဖို့အတွက်လိုအပ်တဲ့ဟိုဒီဘွဲ့တစ်ခုအရင်တက်ရတဲ့သဘောပေါ့
လူတိုင်းကြီးကအကုန်လုံးကိုဈေးကြောင်းကိုမလျှောက်ခင်အားလုံးကbachelor နဲ့ပြီးခဲ့ရမှာပေါ့ရှင
် bachelor နဲ့ဘလို့အကြောင်းဘလို့ဘာသာရပ်ဒီမှာအဓိကထားပြီးတော့တက်ခဲ့ရမှာလဲ
bachelor ကကိုကြိုက်တဲ့ major နဲ့ပြီးခဲ့လို့ရတယ်ရှင် biology နဲ့ပြီးခဲ့လို့ရတယ် physics နဲ့ပြီးခဲ့လို့ရတယ် chemistry နဲ့ပြီးခဲ့လို့ရတယ်တချို့သူတွေက music တွေပါလေပြီးရတယ်ဒါပေမဲ့ဘာ major ပဲဖြစ်ဖြစ်ကိုက bio foundation ရှိနေရမယ်အဲ့ဒီကိုပြီးလာတဲ့ major မှာ GPA ကောင်းရမယ်တမီးက4.0 GPA နဲ့ပြီးခဲ့တာပေါ့နော် 4.0 ဆိုတာအဲ့ဒီအမြင့်ဆုံးထဲမှာပါတာပေါ့နော
်ဆိုတော့ဒီဘာသာရပ်ကိုရောဘယ်လိုဖြစ်လို့ရွေးချယ်ဖြစ်သွားတာလဲစေပညာနဲ့ပတ်သက်ပြီးတော့ကိုကစိတ်ဝင်စားလို့လား
ဘမဒီမှာကြီးပြင်းငယ်တုန်းကပေါ့နော်ဟိုဟာအဖိုးကလည်းဆရာဝန်အတော်ကလည်းဆရာဝန်ပေါ့နော်ငယ်ငယ်တုန်းကအဲ့ဒီအဖိုးနဲ့လည်းဆိုတော့ဖုန်းနဲ့တွားပြီးတော့အဲ့ဒီအဖိုးလည်းကူးဒီတိုင်းပတ်ပြီးတော့လူပိုင်းနဲ့စကားပြောပြီးတော့ပေါ့အဲ့ဒီကနေစပြီးတော့ငယ်လေးက exposure ရှိတော့ဒီဆေးပညာကိုစိတ်ဝင်စားခဲ့ပေါ့နော်ပြီးရင်နောက်တစ်ခုကအဲ့ဒီ medical check up တွေ bari လုပ်မယ်ဆိုရင်ဘမပြည်လူတွေကများသောအားဖြင့် Thailand ကိုတွားကြတယ် Singapore ကိုတွားကြတယ် Malaysia ကိုတွားကြတယ်ပေါ့နော် ตมี้ทินาก็บ่มาพี่มาไอ้หลูมาผิดตมบ่ตะเกลุอะล่ะดิโลลงไหนเลยดูเลยอ่ะปัสสัชชีเลยดูเลยลงไหนน่ะเลยอูหว่าตะเกลุปัสสัชชีเลยดูเลยอ่ะวะบลูลงมาปะเนาะเปมาพี่มาไอ้เฮาส์แคร์สรว่าปูพี่แล้วโตตะมุโลเอ็ดเลยโตขึ้นมาเลยกูบ่มาพี่เลยอ่ะเฮาส์แคร์อ่ะก้าวเนี่ยมั้ยกูอ่ะเลยตั้วไหนเนี่ยมั้ยปะเนาะดีโอเปลี่ยนตะชาไหนเนี่ยตั้วเสียอ่ะโลแอมมุไม่ใช่อ่ะมุโลอะบ่มาพี่โอ้ไอ้หลู
MDPHD ဘွယ်တက်ဖို့အတွက်ပေါ့အားလုံးကရှင်းနေဆိုတော့အခါကျတော့ဒီမှာဒီပညာတော်သင်စုလဲရတယ်လို့ကြားပါတယ်ဆိုတော့ပညာတော်သင်စုရောဘယ်လောက်ရပါလဲ
အော်ဟုတ်အဲ့ဒီရှင်းနေစာလုံးအတွက်အဲ့ဒီကျွရှင်ပိုးကြီးအကုန်ပေးတယ်ပြီးရင်နေစရိတ်စားစရိတ်အသုံးစရိတ်အဲ့ဒါတွေကိုအကုန်ပေးရပါတော့အဲ့ဒါတွေအကုန်လုံးပေါင်းလိုက်ရင်တစ်နှစ်ဆိုရင်ဒေါ်လာ9000လောက်ပေးရပါတော့ကျောင်းလာခါက4000လောက်ရှိရတာကျောင်းကပေးပြီးတာနေစည်းစားစီက3000လောက်ပေးရပါတော့ဒီနှစ်ကိုအဲ့ဒါကို10နှစ်စလုံးပေးတာဆိုတော့5600လောက်ပေးရပါတော့
ကျောင်းပြီးသွားတဲ့အချိန်မှာကျတော့ဒီကျောင်းမှာပဲဆက်ပြီးတော့အလုပ်လုပ်ဖို့အစီအစဉ်ရှိလားဒီလိုကျိုးပညာတော်သင်စုပေးတဲ့အတွက်ကိုသူတို့ဘက်ကတခြားဘာတွေကန့်လန့်ထားတာမျိုးတွေရှိပါလဲ
အော်အဲ့လိုကန့်လန့်ထားတာမျိုးတွေဘာတွေတော့မရှိဘူးပေါ့နော် तू ကဒီဒီလိုစုပေးပြီးတော့သူကလူတွေကိုလုံးဝအဲ့ဒီ MD PhD လုပ်ဖို့အတွက်ကိုဟိုကအဲ့ဒီ encourage လုပ်တာပေါ့နော်ဒါလေးလာလုပ်ကြပါ research လုပ်ကြပါဆရာဝန်မကလည်းနဲ့ researcher ဖြစ်အောင်အဲ့ဒီတိုက်တွန်းတာပေါ့နော်ဒီလို support ပေးပြီးတော့ဘာဖြစ်လို့လဲဆိုတော့အခု health care မှာအရေးကြီးတာကအဲ့ဒီလူနာကိုကုဖို့လည်းအရေးကြီးတယ်ဒါပေမဲ့လူနာကိုကုတဲ့အဲ့ဒီ backup ဆိုရင်အခုရှာတွေ့ထားတဲ့အဲဒီ technique တွေအဲဒီတုံးတက်မှုတွေကိုအသုံးချတာပေါ့နော်အဲဒီအခုလူနာကုတကုတမှုလုပ်ဖို့ဆိုရင်ဒါပေမဲ့ PhD ပါရှိရင်အဲဒီကုတမှုနည်းတွေကို improve လုပ်နိုင်တယ်အစ်စ်လည်းထွင်နိုင်တယ်ပေါ့နော် research လုပ်ရင်စေဝါအစ်စ်ရှာနိုင်တယ်မဟုတ်ရင်စေဝါကိုပို့ပြီးတော့ changes တွေ discovery တွေအဲ့လိုတွေပါလေလုပ်နိုင်တာပေါ့နော်အကြံမလို့ကျောင်းကအဲ့လိုမျိုးထောက်ပံ့တာပေါ့နော်အဲ့လိုဒီလိုပြန်ပြီးတော့အကြောင်းကိုပြန်ပြီးတော့လာပြီးတော့ပြန်လှုပ်လို့ရမယ်ဘာကြီးတော့မရှိဘူးပေါ့လာလှုပ်ချင်ရင်သူတို့ကပြောတာပေါ့နော် welcome လုပ်တာပေါ့နော်ဒါပေမဲ့အဲ့လိုသူတို့ရရှိပဲနေရမယ်သူတို့ရရှိပြန်ပြီးတော့ဒီဘယ်လိုရှိရှင်းနစ်ကိုထောက်ပံ့ပြီးလို့ပြန်ပြီးတော့အဲ့လို9နှစ်10နှစ်လာလှုပ်ရမယ်ဘာကြီးတော့မရှိပါဘူးနော
်ဟိုခုနကယူပါအောင်မျိုးပြောသွားတာပေါ့နော်ဒါကိုကငငယ်တည်းကဒီအဖိုးတွေဝါရီနဲ့စေကံမှာလိုက်သွားတယ်အဲ့ဒီချိန်မှတွေကဒီမြန်မာပြည်မှာရှိတဲ့ဒီကျန်းမာရေးစနစ်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကိုကဟိုအားမရဘူးပေါ့လေကိုတွေ့ခဲ့ရတာလေပေါ့ဆိုတဲ့အခါကျတော့တကယ်လို့သာဥပမာဒီကျောင်းကနေပြီးသွားတဲ့ MD PhD ဘွယ်လည်းရပြီဆိုရင်ရောဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့ဘာတွေလုပ်မယ်ဆိုပြီးတော့စိတ်ကူးထားတာမျိုးတွေရှိလဲ
ဟုတ်ဟာ Doctors Without Borders ဆိုတာဒီမှာ program ရှိရပေါ့နော်အဲ့ဒီ program တွေကအဲ့ဒီဆရာဝန်တွေကကဘာကိုပတ်ပြီးတော့အဲ့ဒီလိုက်ပြီးတော့ကုသပေးတာပေါ့နော်အဲ့ဒီ program နဲ့ဒီလိုဗမာပြည်ကိုလာပြီးတော့သူများတွေကိုပြောချင်တယ်ပေါ့နော်ဗမာပြည်ကိုလာပြီးတော့ဟိုဆရာဝန်တွေဝင်လာပြီးတော့ကုပြီးတော့ကုသပေးတာပေါ့နော်အဲ့ဒီ health care အဲ့ဒီမရှိတဲ့နေရာတွေမဟုတ်ရင်health care နည်းတဲ့နေရာတွေပေါ့နော်အဲ့လိုမျိုးဟာလာပြီးတော့ကူပြီးတော့ကုတာပြီးရင်အဲ့ဒီကောင်းမယ်လို့သူများထင်ပါတ
ယ်ယူပါအောင်မျိုးကဒီအကြောင်းလည်းနည်းနည်းလေးပြောပြပါအောင်ဆိုတော့အမေရိကကိုရောက်တာဘယ်လောက်ကြာပြီလဲ
ဟုတ်ပမာပြည်ကနေဒီကို2014ကလာခဲ့တာပေါ့နော်အမေက DV lottery ကိုပေါက်သွားတာပေါ့နော်2014မလာခင်တုန်းကသူများ IGCSE B ကလည်းမကြာသေးဘူးပေါ့နော် IGCSE ကအဲ့ဒီhigh school ပြီးရင်အဲ့ဒီ UK ကဖြေရတဲ့ဆံဝဲပေါ့နော်တနည်းအဲ့ဒါဖြေပြီးတော့အစား UK ကိုသွားမယ်ဆိုပြီးတော့စီစဉ်ထားတာပေါ့နော်အခုဒီလိုအဲ့လိုအမေကလည်းဒီဒီ lottery ရသွားတော့အော် America သွားရအောင်ဆိုပြီးအဲ့လိုလည်းဖြစ်သွားပါပေါ့နော်ပြီးတော့ America ကအဲ့ဒီ education ကိုလည်းပို့ပြီးတော့သဘောကျလို့အကုန်လုံးအဆင်ပြေပြီးတော့ America ဘက်ကိုပို့ပြီးတော့ရောက်လာတာပေါ့နော်
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်
။ ကမ္ဘာတစ်လွှာဆက်သွယ်ရေးမြန်ဆန်အားကောင်းစေဖို့အတွက်ကြိုးစားရမှာဂျိုရုတွေရဲ့အရေးပါပုံကိုဒီတစ်ပတ်မှာပြောပြပါရစေ။မြန်မာနိုင်ငံမှာဆက်သွယ်ရေးအတွက်ဂျိုရုဆက်သွယ်ရေးကွန်ရက်ကိုအမေရိကန်တရုတ်ထိုင်းဗီယက်နမ်အင်ဒိုနီးရှားနဲ့နိုင်ငံပေါင်းစုံကနေတနစ်ကိုအမေရိကန်ဒေါ်လာ
1,595.5ပေးပြီးငားရန်အသုံးပြုနေရကနေအခုပြင်သစ်အခြေစိုက်အင်တယ်ဆက်ကုမ္ပဏီကိုဆန်အားနှစ်အတွက်ဒေါ်လာ3,000တရအငါးဆန်5ဒသမ9ပေးပြီးမြန်မာဆက်2ကို2,600အောက်တိုဘာလောက်မှာစပြီးတော့အသုံးပြုနိုင်တော့မှာဖြစ်ပါတယ်။အင်တယ်ဆက်ရဲ့2,000တခုနှစ်ကလွှတ်တင်ထားတဲ့အင်တယ်ဆက် 9O2 ဂျိုရုနဲ့မြန်မာဆက် 1ကိုတုံးတဲ့အချိန်ကဒူးဂျီနဲ့3G
39နဲ့ KU-band line တွေနဲ့အဆင့်မြင့်ထားတဲ့အင်တယ်ဆက်39နဲ့အစားထိုးလိုက်တာကြောင့် 3G နဲ့ 4G လိုဆက်သွယ်မှုပိုပြီးမြန်ဆန်တဲ့မျိုးဆက်တွေအတွက်ဝန်ဆောင်မှုတွေပေးနိုင်တော့မှာဖြစ်ပါတယ်။ဒီအင်တယ်ဆက် 39ကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ပါလိုအယ်တိုအခြေစိုက် Pinte Guiana Mashire, Guiana Space Center, Agata Sakangani, Nema Sanoje, Ogola Konyama, Lutin Geraba, Agulo Setwe, Artire, Jorune, the Cha Jorune, Patepi, Nasaga, Tipan Pinyashin, Chokja Brida Dinga, Shimpiabari.
Joe, a two sort of Joe, a silly sheer one, so Inga Joru, Jada Bri Joru one, Daria Setawala, New Panera, that jury. Lale, Joe de Kuwait, Lulo be Lutin, Tare, Joru Alumbawa, Akusho, Natown Lau Shibe, Jorua, USA Mimu Shire, Pondanale, Mimu Shire, Amusa, Amyai Quetabare. A don't do the Hane, Quetara Shidalo, Palambo Moody, Vira Quetara Shiva, the BB Sanya Agata Sakamba, International Space Station Solution, Low Earth Orbit Local, but not Palan a name.
သူဆိုလို့ရှိလို့ကျကဘာအထက်မိုင်း2500နဲ့3000ကျားမှာ400ကျားမှာသူကအတက်အစင်းတော့ရှိတယ်ပေါ့ဒါလူတွေပြစ်လွတ်တင်ထားတဲ့အတွက်ဒါလည်းဂျိုဒူတမျိုးလို့ခေါ်ပါတယ်ဟုတ်ပါတယ်နေဆက်ကြဝလာတဲ့မှာတဘာဝအလျောက်နေကိုလှက်ပတ်နေတဲ့ဂျိုအစ်စ်တွေလိုပဲလူသားတွေလွတ်တင်ထားတဲ့ဂျိုအတုတွေကအများအပြားရှိနေတာပါကဘာပေါ်မှာပထမဦးဆုံးလွတ်တင်လိုက်တဲ့ဂျိုဒူဟာစပုတ်နစ်ပေါ့နော်ရုရှား
ွဲရေးအတရာရောလမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်တဲ့ဟာ GPS လို့ခေါ်တယ်အဲ့ဒါမျိုးဂျူဒူအလုံးပေါင်း140လောက်ရှိပါတယ်တရုတ်နိုင်ငံက290လောက်ရှိတယ်နောက်ပြီးရုရှားက146ခုရှိပါတယ်ကျန်နိုင်ငံတွေကဘာမှရှိတဲ့နိုင်ငံတော်တော်များများအကုန်လုံးပေါင်းလိုက်တဲ့အခါကျတော့636-640လောက်ရှိပါတယ်
အခုလွှတ်တင်လိုက်တဲ့ Intelsat 39ဟာအရှိလောင်တီကျူ62ဒီဂရီမှာရှိနေပြီးအမြင့်ကမိုင်2000ကျော်မှာရှိနေမှာဖြစ်ပါတယ်။ဘာကြောင့်ဒီလောက်အမြင့်မှာတင်ထားတာပါလဲ
။အခုလွှတ်လိုက်တဲ့မြန်မာ Set 2 Intelsat 39ဆိုတဲ့ဂျူဒူဖြစ်ပါတယ်။သူ့ကိုတင်ထားတဲ့ပတ်လန်းကမိုင်2000လောက်မှာရှိတယ်။အဲ့လောက်အမြင့်ရောက်သွားတဲ့အခါကျလို့ရှိရင်ဂျူဒူရဲ့ကဘာကိုတပတ်ပတ်ဖို့ကြာတဲ့အချိန်က24နာရီဆိုတဲ့အခါကျတော့အောက်ကနေလှမ်းကြည့်လိုက်လို့ရှိရင်တနေရာထဲမှာဒီဂျူဒူကမရွှေ့တဲ့အတိုင်းပဲပေါ့နော်ဒါကို geosynchronous ကဘာပတ်တဲ့တရက်ကြာတဲ့အချိန်24နာရီနဲ့သူကအကိုက်လဲနေတဲ့အတွက်ပေါ့နော်အဲ့တော့အဲ့လောက်အမြင့်မှာဆိုလို့ရှိရင်တနာရီုံမိုင်9000လောက်နဲ့သူကပတ်ပါတယ် Arthur C. Clarke ဆိုတဲ့သိပ်နာမည်ကြီးရဲ့သိပ်ပံပညာရှင်က1945ခုနှစ်လောက်မှာသူကအကယ်၍သာဒီပစ္စည်းတစ်ခုကိုပေါ့နော်ဂျိုဒူပေါ့လေအခုတော့လေအဲ့ဂျိုဒူကိုအဲ့လောက်မိုင်းအမြင့်မှာတင်ထားလိုက်လို့ချင်းဒီဂျိုဒူကကဘာနဲ့အကိုက်ဟို geosynchronous orbit ပေါ့နော်အဲ့မှာပဲပတ်နေမယ်24နာရီတည်ပြီဆိုလို့ချင်းတပတ်ပတ်မယ်ဆိုတဲ့အခါကျတော့အဲ့နေရာမှာရှိမယ်လို့သူကဟောကိန်းထုတ်ခဲ့ပါ1945ခုနှစ်မှာအဲ့1958ခုနှစ်လောက်မှာ Sputnik တင်လိုက်တဲ့အခါကျတော့မှာအဲ့ဒီ geosynchronous orbit အတိုင်းသူပတ်တဲ့အတွက်အော်ဒါဆိုလို့ရှိရင် other cyclic ပြောတာမှန်ပါလားဆိုပြီးတော့မှစပြီးတော့သဘောတူရပေါ့နော
်ကဘာမြေပြင်အထက်အာကာသနဲ့လွှတ်တင်တဲ့ဂျိုးရူတွေမှာကဘာနဲ့အကွာဝေးကိုလိုက်ပြီးအသုံးပြုမှုကလည်းကွာခြားပါတယ
်အလဲအလတ်ပေါ့နော်မိုင်း1000ကျော်အောက်လောက်မှာဆိုလို့ရှိရင်အဲ့ဂျိုးရူပတ်တဲ့နှုန်းကအယမ်းမြန်တယ်ပထမမိုင်း2000ကတနိုင်မိုင်း9000လောက်ဒါပေမဲ့မိုင်း1000ကျော်အောက်လောက်ကျလို့ရှိရင်သူ့ရဲ့ပတ်နှုန်းကတနိုင်ရောမိုင်း9000လောက်အထိပတ်ရပါတယ် Now, a name, but no, low Earth orbit satellite. အဲ့ဂျိုရူဆိုလို့ရှိရင်တနိုင်ခွဲတစ်ခါဆိုတော့မိနစ်90လောက်ကြာလို့ရှိရင်ကဘာကိုတပတ်ပတ်ပါတယ်အဲ့တော့တနေ့အပောင်းများစွာပတ်နိုင်တာပေါ့အဲ့ဂျိုဒူတွေကများတော့အပြင်ရာသီဥတုတဘာဝဘေးအန္တရာယ်တွေကိုအမြဲတမ်းကြည့်နေတဲ့ဂျိုဒူတွေဆိုလို့ရှိရင်အဲ့နေရာမှာတင်ထားလေးရှိပါတယ်နောက်စစ်အတွက်သုံးတဲ့ဒီ military satellite ပေါ့နော်စစ်ရေးမှာဖြူဟာများအောင်ဘယ်နေရာမှာပဲစစ်တင်ပေါ်ဘလို့သွားနေတယ်အနုမြူထိပ်ဖူးတွေတင်ထားတဲ့ဒုံးပြန်တွေတနိုင်ငံနဲ့တနိုင်ငံကြည့်နေတဲ့ဟာတွေကိုအဲ့ဒါ military satellite ကိုအဲ့သူတို့ကတော့အနိုင်ကမ္ဘာအထက်မိုင်းတရာနဲ့တစ်ထောင်ကြားမှာရှိပါတယ်သူတို့ကဂျိုဒူးကနေပြီးတော့လှမ်းပို့တဲ့တင်းကချက်ချင်းအမြန်ရောက်တယ်လေအဲ့ဒါအဲ့တည်းဆိုတဲ့အခါကျတော့အဲ့လောက်မိုင်းအမြင့်မှာပဲတင်ပါတယ်အဲ့တော့ပလန်းအကွာဝေးပေါ်မူတီဗီခွဲတာအမျိုးအစားပြောမယ်ဆိုလို့ရှိရင်ဆက်တွယ်ရေးနောက်မိုးလေဝသဂျိုဒူကဲဇေးဂျိုဒူအဲ့ disaster area ပေါ့နော်ဒီတဘာဝဘေးအန္တရာယ်ကျနေတဲ့အချိန်မှာဘယ်နေရာတွေမှာဘလောက်အထိရေကြီးပဲရှန်နေလဲဆိုတဲ့ဟာတွေအဲ့ဂျိုဒူအဲ့ဒါကတော့ low earth orbit နေရာတွေမှာတင်ထားပါတယ်နောက် GPS ပေါ့နော်လမ်းပြဂျိုဒူကျွန်တော်တို့ဟိုကားသွားတဲ့အခါကျလို့ရှိရင်သုံးနေရ global positioning system ပေါ့နော်အဲ့ဒါ navigation အတွက် now remote sensing ဆိုတာတိတ်ပြီးတော့ဝေးလံတဲ့နေရာတွေချက်ချင်းမရောက်နိုင်တဲ့နေရာတွေအတွက်သုံးတဲ့ဟာနောက်ပြီးတော့ polar orbit satellite ဆိုတာရှိပါတယ်အဲ့ဒီဂျိုဒူတွေကြာ equator ကိုမပတ်ဖဲနဲ့မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းကိုပတ်တယ်မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းပတ်တယ် solar orbit satellite တွေအများတော်အပြင်သိပ္ပံသုတေသနအတွက်ပေါ့နော်အဲ့ဝေရိုးစွန်းမှာရေတွေခဲနေတာရာသီဥတုပြောင်းနေတာအဲ့ဒါအတွက်လေ့လာတဲ့ဂျိုဒူတွေဖြစ်ပါတယ်အနောက်မိုင်းတပန်းလောက်မြိတ်တဲ့ Lagrange point လို့ခေါ်ပါတယ်အဲ့နေရာမှာလည်းဂျိုဒူတွေရှိတယ်Hubble Space Telescope, James Webb Telescope ပေါ့နော်အဲ့ဒီအဝေးကြီးမှန်ပြောင်းနေတင်ထားတဲ့ဂျိုဒူးတွေဆိုလို့ရှိရင်ကမ္ဘာမြေမျက်နှာပြင်ရဲ့အထက်အမြင့်ကြီးမှတင်ထားရပါတယ်အဲ့ဒါပါလဲဆိုစက်ကြဝဠာတစ်ခုလုံးလေ့လာတဲ့အတွက်ဒီမြန်မာ SETU Intercept 39ကတော့ဝေးလံတဲ့အရောက်အပေါက်နဲ့ဒေတာတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ပေါ့နော်အဲ့ဒီအတွက်တင်တာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့ပတ်စင်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေအဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်တလဲပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုရဲ့ထောက်လိုင်းဌာနအတွင်းကတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရန့်ကထုတ်ပြနေပါတယ်။မြို့သားထောက်လိုင်းဌာနညွှန်ကြားမှုဂျိုယုံရဲ့လက်ထောက်အကြီးအကဲဆူဂေါ်ရွန်ကယာရုကနှုတ်ထက်စွာတင်သွင်းတာကိုသမ္မတထွန်းကြာသာပရင်းနေမှာလက်ခံလိုက်ပါတယ်။ဒါဟာအမျိုးသားထောက်လိုင်းရေးဌာနချုပ်ယုံရဲ့အကြီးအကဲဒန်ကုတ်စရာဒုကနှုတ်ထွက်ဖို့သတင်းနှစ်ပတ်အလိုမှာလက်ထောက်အကြီးအကဲပါရာဒုကနှုတ်ထွက်စာတင်တော်တာပါ။အမေရိကန်ပြည်ထောင်စုမစ္စစ်ဆီပီပြည်နယ်ကအစားအစာစစ်တုပ်ဘူးစစ်ရုံတွေမှာလုကန်နေတဲ့တရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းဝင်ရောက်သူ680ကိုအမေရိကန်ရဲနဲ့လူဝင်မှုကြီးကြပ်ရေးအိုက်စတာဝန်ရှိသူတွေပုတ်ထုနေ့ကဖမ်းဆီးပြီးတဲ့နောက်တရက်မှာပဲသူတို့ထက်ကတဝက်လောက်ကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ပြန်လွတ်ပေးလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ယူနီစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံတို့ရဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အောက်မှာမြန်မာနိုင်ငံဘက်ကဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်၅သိန်းကျော်ကိုပြီးခဲ့တဲ့ပုတ်ထူးနေ့အထိအထောက်အထားမပေါ်နှင်ကတ်တွေထုတ်ပေးပြီးသွားပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဒီကနေ့သတင်းထုတ်ပြန်ပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုငွေကြေးထောက်ပံ့ပေးတယ်ဆိုပြီးရခိုင်အသင်းစင်ကာပူကဥက္ကဋ္ဌအပါဝင်လူရှိရောက်ကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေတွေနဲ့ဒီကနေ့မှာတရားဆွဲဆိုလိုက်ပါတယ်ရခိုင်အသင်းစင်ကာပူရဲ့ဥက္ကဋ္ဌအပါဝင်၈ဦးကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေပုံမှန်50ခါခွေနဲ့ပုံမှန်50နှစ်ညအရည်နဲ့အနောက်ပိုင်းခရင်တရားရုံးမှာတရားဆွဲဆိုလိုက်တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာကတော့ Nesim Love ဖြစ်ပါတယ်ရှင်။ကျွန်မကစုမောမာဒီညာအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်နေအားလုံးရွှေလန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.